အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာစွမ်းအင်သုံးလေယာဉ်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်အောင်မြင်မြင်လေထီးခုန်နိုင်ခဲ့တဲ့အကြောင်း Righteous သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်။2020ဩဂုတ်လ25ရက်အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံပင်းလေရက်အခြေစိုက်စခန်းကနေပထမဆုံးနေအောင်ကြီးစွန့်ရင်သုံးဆိုလာလေယာဉ်နဲ့လေထီးခုန်လာကိုစိတ်ဝင်စားစောင့်ကြည့်နေသူတွေဟာအမြင့်ပေ9000လောက်မှာပြန်တန်းနေတဲ့ဆိုလာစထရက်တုစ်လေယာဉ်ပေါ်ကနေခုန်ဆင်းလာတဲ့လေထီးကုန်သမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
Le premier homme à avoir sauté dans l'histoire de l'aviation, à avoir sauté en parachute depuis une machine.
ဒါဟာလေကြောင်းဆိုင်ရာသမိုင်းမှာပထမဆုံးနေစွမ်းအင်သုံးလေယာဉ်ကနေအောင်အောင်မြင်မြင်လေထီးခုန်ဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်တို့ကပြန်သစ်ပါသားနဲ့ပြောသွားတာပါ။လေထီးခုန်သမားကဆွစ်ဇာလန်နိုင်ငံသားရာဖေးဒမ်ဂျန်ဖြစ်ပါတယ်။သူဟာ Solar Stratos Solar လေယာဉ်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတွဲဖက်လေယာဉ်မှူးတစ်ဦးလည်းဖြစ်ပါတယ်။
Yeah, today there is mini first, I think, but the most important is the first time ever that someone jumped.
ပထမဆုံးကြအောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီကနေ့အောင်မြင်မှုကနေဆွမ်းအင်သုံးလေယာဉ်များထဲကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုန်အားကစားနည်းအတွက်အပြောင်းအလဲတွေကိုဖြစ်လာစေနိုင်ပါတယ
်သူကနေအောင်ကြီးဆွမ်းအင်လိုတန့်ရှင်းတဲ့ပြန်ပြည့်မြဲဆွမ်းအင်ကိုဝေဟင်အမြင့်ခုန်တာအပါအဝင်အားကစားနည်းမျိုးစုံမှာသုံးဖို့အတွက်စူးစမ်းနိုင်တယ်ဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
။ And also that was the first time that we did a solar skydive. No, the I climbed with the energy coming from the solar cells of the plane. So I mean when I go down when I
ဒီလေရင်ကနေအောင်ကြီးဆိုလာစွမ်းအားကိုသုံးတာကြောင့်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးဘော်ကိုပြန်တက်တဲ့အခါလေယာဉ်ပြန်ကဒီ solar cell တွေကရတဲ့စွမ်းအင်နဲ့ပြန်နေတာမို့မိုးပေါ်ကနေခုံဆင်းချိန်မှာလဲဆိုလာစွမ်းအင်ကိုပဲသုံးတဲ့သဘောပ
ါသူ့လေယာဉ်ဟာ2016ခုနှစ်တုန်းကကမ္ဘာကိုအောင်အောင်မြင်မြင်နဲ့တပတ်ပတ်နိုင်ခဲ့တဲ့လေယောင်ကြီးစွမ်းအင်သုံး Solar Impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်ပထမဆုံး Solar လေယာဉ် Solar Impulse နဲ့ကမ္ဘာတစ်ပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ဆွစ်ဇာလန်နိုင်ငံအခြေစိုက် Solar Impulse Foundation ကဖြစ်ပါတယ်ကီလိုမီတာ4000လောက်အကွာအဝေးကိုဒါစီမတုံးပဲနေအောင်ကြီးဆွမ်းအင်ကိုတုံးပြီးပြန်တန်းပြခဲ့တာပါဒီဖောင်ဒေးရှင်းကိုအဲ့ဒီလင်းမောင်းခဲ့တဲ့သူတူဖြစ်တဲ့ဒေါက်တာဘာထရန်ပစ်ကက်ကထူထောင်ခဲ့တာဖြစ်ပြီးပူးတွဲတည်ထောင်သူကသူနဲ့အတူမောင်းနေခဲ့သူလင်းမူအန်ဒရေဘော့ရှ်ပါခ်ဖြစ်ပါတယ်သူတို့အဖွဲ့ဟာပြန်ပြည့်မြဲဆွမ်းအင်တွေတဲ့ကနေအောင်ကြီးဆွမ်းအင်ကိုကမ္ဘာတစ်လောမှာတွင်တွင်ကျယ်ကျယ်တုံးနိုင်မဲ့ဆိုလာဆွမ်းအင်သုံးတီထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ်Solar Impulse လေယာဉ်လိုနေအောင်ကြီးစွမ်းအင်သုံးတဲ့ Solar Stratos လေယာဉ်ဟာနှစ်ယောက်စီးလေယာဉ်ဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာ Photovoltaic Battery တွေကိုစီထားတာပါဒီ Battery တွေကိုနေအောင်ကြီးကနေထုတ်ယူတဲ့စွမ်းအင်နဲ့အားပြန်ပြီးဖြည့်ပါတယ်ဒီလေယာဉ်ကို American နိုင်ငံ Florida မှာနေထိုင်တဲ့ Spain က Miguel Iturmendi ကမောင်းနှင်တာဖြစ်ပြီး Rafael Domjan ကတော့တွဲဖက်လေယာဉ်ဟူတာဝန်လည်းယူပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ယံပေ9000လောက်အမြင့်ကနေပြန်တန်းနေချိန်မှာဒေါမ်ဂျန်ကခုံဆင်းခဲ့တာဖြစ်ပါတယ်။သူခုံဆင်းချိန်ကလေယာဉ်ဟာတနအီကိုမိုင်100နှုန်းနှိပါနဲ့ပြန်တန်းနေတာပါ။
It was not possible for me to stay too long with my feet on the wings because we did not know how the plane will fly.
လေယာဉ်တောင်ပံပေါ်မှာကျွန်တော်ကခြေထောက်နဲ့အကြကြီးရပ်နေလို့မရပါဘူး။ဘာလို့လဲဆိုတော့ဒီလေယာဉ်ပြန်ကဘယ်လိုဆက်ပြန်မယ်ဆိုတာကိုမသိလို့ပါ။ဒါကြောင့်လေရင်တဲကနေအပြင်ကိုထွက်လိုက်ပြီးတာနဲ့သူ့ကိုမကန့်မိအောင်တတိထားပြီးအ мян ခုံဆင်းရပါတယ်။ဆိုလိုတာကတော့လေရင်တဲကနေထွက်ပြီးပြီးချင်းအလိုက်တင့်ခုံချရတာပါ။ဒါကတကယ့်ကိုအားအသင့်စရာပါ
။ဟုတ်ပါတယ်။ဒါဟာပထမဆုံးခုံချတာဖြစ်တဲ့အတွက်ဆိုလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာမလဲ။သူတို့စမ်းတန်နေတဲ့ဆိုလာလေရင်ဘယ်လိုတုံ့ပြန်နိုင်လဲဆိုတာကအစသူတို့မသိတာတွေကအများကြီးပါ။
Of course this is a big challenge it's the second solar aircraft two seater in the world ever
တကယ်တော့ဒါကကြီးမားတဲ့စင်ခုံမှုတစ်ခုပါကမ္ဘာမှာနေအောင်ကြီးစွမ်းအင်နဲ့သွားတဲ့ဒုတိယမြောက်နှစ်ယောက်စီးလေယာဉ်ပုံစံလည်းဖြစ်ပါတယ်ဒါကြောင့်တစ်ခုခုမှားသွားဖို့ဖြစ်နိုင်ခြေကသိပ်များပါတယ်ဆိုတော့ကံကောင်းမှုလည်းလိုတာပေါ့လေဆိုလိုတာကရာသီဥတုကောင်းမှုတို့လေယာဉ်များဘာပြဿနာမှမတက်ပဲရှော့ရှော့ရှူရှူဖြစ်ဖို့လိုကံကောင်းဖို့ပေါ့
သူတို့ကံကောင်းပါတယ်ရ ရာသီဥတုကလည်းအဆင်ပြေပြေနဲ့တာတာရာရာရှိခဲ့တာပါ။လင်းရင်ဟာလည်းသူတို့ project လုပ်နေတဲ့ပင်းကလေးတဲ့အခြေဆိုင်စခန်းနာမှာပဲအောင်အောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါလေ။ဒါအပြင်သူတို့စံတာဖြစ်တဲ့ပြန်ပြည့်မြဲစွန့်ရင်ကိုလူတွေတွင်တွင်ကျယ်ကျယ်တုံးချဖို့ကိုပါကြော်ညာပြီးတာဖြစ်သွားတာပါ။ Sky diving လို့ဝင်းဟင်အမြင့်ခုံအာဇာနီမျိုးတွေအတွက်ကဘာကြီးပူနွေးလာစေတဲ့ဖန်လုံရင်ဓာတ်ငွေမတုံးပဲပြန်ပြည့်မြဲစွန့်ရင်တုံးတဲ့လင်းရင်တွေကိုတုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကမျှော်လင့်ထားတာဖြစ်ပါတယ်။သူတို့အဖွဲ့က2022ခုနှစ်မှာဆိုလာစွန့်ရင်တုံးလင်းရင်နဲ့ကမ္ဘာလေထုအထက်လွှာဖြစ်တဲ့ stratosphere အလွှာရှိရာဝေဟင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြတ်ပါရည်ရွယ်ချက်ရှိပါတယ်။လေထုအထက်လွှာဖြစ်တဲ့ stratosphere အလွှာဟာကမ္ဘာကနေအမြင့်အကွာဝေးအားဖြင့်10မိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေထုစုစုပေါင်းရင်4ပုံ2ပုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဆုံးလွှာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေရုအထက်လွှာထဲမှာရှိတဲ့အိုဆုံးလွှာဟာကမ္ဘာမြေပေါ်ကပင်တွေသံဃာတွေအတွက်အန္တရာယ်ပေးနိုင်တဲ့နေကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေသံဃာတွေရှင်သန်ရင်းမှာသူကတိတ်ကိုအေးပါပါတယ်။နေရောင်ကြီးကနေလာတဲ့ခရမ်းလွန်ရောင်ကြီးကိုစုပ်ယူတဲ့အတွက်လဲ stratosphere အလွှာမှာအမြင့်ပိုင်းရောက်လေအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာထဲကို solar ဆွန့်ရင်တုံးလင်းနဲ့ပြန်တန်းသွားရောက်နိုင်ဖို့အတွက်Solar Stratos အဖွဲ့ကစ조사နေတာပ
ါ The goal the final goal of this project is to go to the stratosphere to be the first
ဒီ project အတွက်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ stratosphere လို့ခေါ်တဲ့အထက်လေထုထဲရောက်အောင်နေရောင်ကြီးစွန့်အင်သုံးယင်းနဲ့ပထမဆုံးသွားနိုင်ဖို့ပ
ါ Solar Lane ကနေပထမဆုံးလေထုခုံသူဖြစ်တဲ့ Rafael Damjan ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါ